2020အမေရိကန်ရွေးကောက်ပွဲသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အတွက်ဒီဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း10ဦးမနေ့တုန်းကဖလော်ရီဒါပြည်နယ်မိုင်အာမီမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲပြုလုပ်ခဲ့ကြပါတယ်ဒီစစ်ထိုးပွဲအတွင်းမှာဌာနဆိုသလိုသမ္မတခန့်ကိုပြစ်မှတ်ထားပြောဆိုကြသလိုတခါတရံမှာလည်းအချင်းချင်းထိုးနှက်ကြပါတယ်နောက်ထပ်ဒီမိုကရက်ကိုယ်စားလှယ်လောင်း10ဦးကတော့ဒီကနေ့မှာစစ်ထိုးကြဖို့ရှိပါတယ်ဒီဝေသတင်းတော့ဂျင်မလုံးရဲ့သတင်းကိုကိုရန်နိုင်ကပြောပြမှာပါ
ရှင်းလင်းကျင်းပမဲ့အမေရိကန်သမရွေးကောက်ပွဲမှာသမဒေါ်ထရမ့်နဲ့ပြိုင်ဖို့ပါတီသမအလောင်းဖြစ်ရွေးခံဖို့အတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း10ယောက်ဟာဖလော်ရီဒါပြည်နယ်မိုင်အာမီမှာမနေ့ကစကားစစ်ထိုးပြီးတော့မဲဆွယ်ခဲ့ကြပါတယ်ဒီစကားစစ်ထိုးပွဲကိုတော့ NBC ရုပ်သံလိုင်းကကမ္ဘာကထားလို့ကျင်းပပြီးတော့တနိုင်ငံလုံးကိုပြသခဲ့တာပါအခုနောက်ပိုင်းလူထုစစ်တမ်းတွေမှာထောက်ခံမှုပိုရလာနေတဲ့ Massachusetts ပြည်နယ်ထက်လွတ်တော်မှ Elizabeth Warren ကတိုင်းပြည်ရဲ့စီးပွားရေးမညီမျှမှုကိုအလေးပေးပြောကြားသွားပါတယ်
I am in this fight because I believe that we can make our government.
ဒီမဒီမဝင်အရွေးခံတာကကျမတို့အနေနဲ့ကိုယ်အစိုးရကိုလုံနိုင်တယ်၊ကိုယ်စီးပွားရေးကိုတည်ဆောက်နိုင်တယ်၊ပြီးတော့တိုင်းပြည်ကိုလည်းအလုပ်ဖြစ်အောင်လုပ်နိုင်တယ်လို့ယုံကြည်လို့ပါ။စိတ်ချမ်းသာတဲ့လက်တဆုပ်စာလူတွေအတွက်ပဲမဟုတ်ပဲလူတိုင်းအတွက်အလုပ်ဖြစ်အောင်ကျမတို့လုပ်နိုင်ပါတယ်။ဒါကိုကျမကတိပေးပါတယ်။ကျမတို့မိသားစုအတွက်စ조사တိုက်ပွဲဝင်တယ်လို့မျိုးရှင်တို့အတွက်လည်းတိုက်ပွဲဝင်သွားမှာပါ။
ရောင်မျိုးတော်ဝင်ဘယ်ဒဗလာစီယိုကလည်းအလုံသမားလူတန်းစားကိုဥတီပြီးတော့မဲဆွယ်စီယုံသွားခဲ့ပါတယ
် Because putting working people first
အလုံသမားလူတန်းစားကိုဦးစားပေးဖို့ကအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဒီလိုပါတီမျိုးဖြစ်ဖို့လိုပါတယ
် While all of them at Tim Ryan ကတော့ဒီမိုကရက်တစ်ဟာအလုံသမားလူတန်းစားနဲ့ထိစပ်မှုမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်
We are not connecting to the working class people.
ကျွန်တော်ကစားကြည့်ရအဝိုင်းစီနေနဲ့စမှုလုပ်ငန်းတွေရှိတဲ့လက်လိုက်ကြီးတွေမှာတော့ကျွန်တော်တို့ကလူ့သမားလူကန်းစားနဲ့ထိစပ်မှုမရှိပဲကွာဟာလွန်းနေပါတယ်
။ New Jersey ထက်လွတ်တော်မှာ Cory Booker ကတော့သူက2020တမရွေးကောက်ပွဲမှာတမ Trump ကိုအနိုင်ယူဖို့အတွက်အတင့်တော်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်ဆိုပြီးပြောပါတယ်
။ This is a referendum on him and getting rid of him but it's also a referendum on us.
ဒါသူ့ကိုခေစားဖို့သူနဲ့ပတ်သက်တဲ့လူထုဆန္ဒခံယူပွဲဖြစ်တယ်လို့ကျွန်တော်တို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာနဲ့ကျွန်တော်တို့နဲ့ဆိုင်တဲ့လူထုဆန္ဒခံယူပွဲပ
ါဒီစကားစစ်ထိုးပွဲမှာလူမှုကြီးကြပ်ရေးပြဿနာကလည်းအဓိကကျတဲ့ကိစ္စရဖြစ်ခဲ့ပါတယ်ရေဆိုးရဖွဲ့ရဲ့ဝန်ကြီးဟောင်ဂျူလန်ကက်ဆိုကတော့နိုင်ငံသားကဝိုင်းပြီးတော့အာရုံစိုက်နေတဲ့ဒီအမေရိကန်ကိုရှေ့ပြောင်းခြေချဖို့အတွက်အစားဘရကနေလာတဲ့အဖေနဲ့သမီးဖြစ်သူတားဖားနှစ်ယောက်အမေရိကန်နဲ့ဆက်မရင်းနှီးတည်ဆုံးခဲ့ပြီးတဲ့နောက်မှာသမထရမ့်ရဲ့လူမှုဆိုင်ရာမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
Watching that image of Oscar and his daughter Valeria.
Oscar နဲ့သူ့သမီးလေးရဲ့တပ်ပုံတွေကိုမြင်ရတာတကယ်ကိုကြေကွဲဝမ်းနည်းစရာပါ။ကျွန်တော်တို့အားလုံးဒီကိစ္စကိုဒေါသထွက်တင်ပါတယ်
။ဒါနဲ့ပတ်သက်ပြီးတော့ Texas ပြည်နယ်အောက်လွတ်တော်အမတ်ဟောင်း Beto O'Rourke လည်းပြစ်တင်ရှုတ်ချလိုက်ပါတယ်
။ We would not turn back Valeria and her father Oscar.
ကျွန်တော်တို့ဆို Valeria နဲ့သူ့ဖခင် Oscar ကိုပြန်လွတ်မှာမဟုတ်ပါဘူး။ကျွန်တော်တို့ဆိုသူတို့ဒီနိုင်ငံထဲမှာလက်ခံပြီးကျွန်တော်နိုင်ငံရဲ့ခလုံးခွင့်ဆိုင်ရာဥပဒေအတိုင်းလုပ်သွားမှာပါ။ကျွန်တော်တို့အနေနဲ့ဒီတိုင်းတွေစောင့်မှာမဟုတ်သလိုကလေးတွေကိုလည်းအကျုပ်သေးသေးသွားမှာမဟုတ်ပါဘူး
။ဒါပြင်ဤအရေးကိစ္စနဲ့ပတ်သက်ပြီးကိုယ်စားလှယ်တွေရဲ့အမြင်တွေကိုလည်းဒီစကားစစ်ထိုးပွဲအတွက်မှမေးမြန်းခဲ့ကြပါတယ်။မင်းဆိုးတဲ့ပြည်နယ်ထက်လက်တော်မဲ့အေမီကလိုဘူခါကတော့တမားထွတ်မှာအတိုင်းပြည်ကိုစစ်ဖြစ်ဖို့နီးအောင်လှုပ်လာနေတယ်ဆိုပြီးတော့စိုးရင်ကြောင်ပြောပါတယ်။
And this president is literally every single day.
တကယ်တော့ဒီသမရနဲ့ကနေ့တိုင်းနေ့တိုင်းရှိဖြစ်ဖို့ကအတော့ကိုနေပါတယ်။ Twitter ကနေတစ်ချက်လောက်ရေးလိုက်ရုံပါပဲ။ကျမတို့ရဲ့နိုင်ငံခြားရေးမူဝါဒကိုမနေ့9နာရီလောက်ထရေချိုးတဲ့ဝှစုံကြီးနဲ့လုပ်နေတာကတော့မတင့်တော်ဘူးလို့ထင်ပါတယ်
။ဒါပြင်အမေရိကန်တပ်ဖွဲ့အနေနဲ့အာဖဂန်မှာဆက်ပြီးတော့ရှိတဲ့မတင့်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ကြပြီးတော့ Ohio အောက်လွတ်တော်အမတ် Tim Ryan ကတော့သူ့အနေနဲ့ဆက်ရှိဖို့ထောက်ခံတယ်လို့ပြောပါတယ်။ဒါမဲ့လည်းဟဝိုင်အောက်လွတ်တော်မှတူစီဂဘတ်ကတော့အောက်ကမှာဆက်မရှိတင်တော်ဘူးဆိုပြီးပြောလိုက်ပါတယ်
။ As a soldier I will tell you that answer is unacceptable.
စစ်သားတယောက်အနေနဲ့ပြောမယ်ဆိုရင်ဒါကဘယ်လိုမှလက်ခံနိုင်စရာမရှိပါဘူး။ကျမတို့ရဲ့တပ်ဖွဲ့တွေကိုအာဖဂန်ကနေပြန်ခေါ်ရမှာပါ။အာဖဂန်နစ္စနိုင်ငံမှာကျမတို့တပ်ဖွဲ့ဝင်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်
။မလေးကစကားစစ်ထိုးပွဲမှာမေရီလန်းအောက်လွတ်တော်မှဟောင်းဂျွန်ဒယ်လီ၊ဝါရှင်တန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျေးအင်စလီတို့လည်းပါဝင်ခဲ့ကြပါတယ်။ဒီနေ့မှာတော့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနောက်ထပ်10ယောက်စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒီထဲမှာဗမော့အထက်လွှတ်တော်မှတ်ဘာနီဆန်ဒါစ်အင်ဒီယားနာပြည်နယ်ဆောက်ပန်းမြို့တော်ဝန်ပီတ်ဘူဒဂျက်စ်ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှတ်ကာမလာဟဲရစ်နဲ့ဒုတိယဟောင်းဂျိုးဘိုင်ဒန်တို့ပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ